မြန်မာနိုင်ငံမှာဒီနေ့နိုင်ငံတော်ဆရာနာတိတ်ဖို့စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လို့စစ်တပ်ကိုထောက်ခံတဲ့ဆန္ဒပြပွဲတချို့လည်းရန်ကုန်မြို့မှာရှိခဲ့ပါတယ်။နိုင်ငံတော်အလံတွေဆွန့်ထားတဲ့ကားတွေနဲ့စစ်တပ်ဆန္ဒပြကလမ်းဘေးကနေဖြတ်သွားတဲ့ကားတွေကိုတောင်းဆိုဆန္ဒပြတာတွေလုပ်ကြပါတယ်။ရန်ကုန်မြို့တဝနာအကစားကွင်းရှိတာဆန္ဒပြပွဲမှာဆိုရင်လက်ငါးချောင်းထောင်ထားတဲ့ Stop Tinkita ပါဆိုင်းဘုတ်တွေကိုဆောက်ဆန္ဒပြသူတွေကကားတွေဟွန်တီတာစူညံတယ်လို့ဆိုပြီးဟွန်တီပြီးဆရနာတိတ်မှုကန့်ကွက်နေတာတွေကိုရပ်ဖို့တောင်းဆိုကြပါတယ်။ပြည်သူတက်မတော်ဒုတက်မတော်ဗုဒ္ဓဘာသာဒုတက်မတော်ဆိုတာမျိုးတွေကိုလည်းအော်ဟစ်ကြေကျော်ကြပါလေ။အစိုးရပိုင်း MRTV ရုပ်တံကလည်းဒီနေ့ညနေပိုင်းလုံးကပြည်သူတို့ပန်ကြားချက်ဆိုပြီးတော့ထုတ်လွှင့်ပါတယ်။ဘယ်သူကပန်ကြားတာလဲဆိုတာအတိအကျမပါတဲ့ပန်ကြားချက်မှာဒီမိုကရေစီဖြစ်စဉ်အရလူတိုင်းမှလက်လက်စွာနေထိုင်ခွင့်ရှိပေမဲ့ဒီလက်လက်မှုဟာတခြားသူကိုမထီပါစေရကိုနဲ့သဘောရအယူဆမတူသူတွေကိုကွဲလွဲခွင့်ပေးရမယ်မထီပါရမတားဆီးရလို့ဆိုပါတယ်။ဒီမိုကရေစီလူ့ခွင့်ရေးအကြောင်းမျိုးကြပြီးတော့တခြားသူတွေကိုအုပ်စုဖွဲ့အတင်းအကျပ်ပြုတာနှောက်ယှက်ချင်းချောက်တာတဲ့ဥပဒေချိုးဖောက်မှုတွေရှိနေတယ်လို့အဲ့ဒီပန်ကြားချက်ချက်မှာဖော်ပြထားပါတယ်လူလူဘေးကင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုတားဆီးနှောက်ယှက်ဟန်တာတဲ့ကျူးလွန်မှုတွေကိုဥပဒေနဲ့အညီအရေးယူမယ်လို့လည်းတတိပေးထားပါတယ်ဥပဒေနဲ့ကျူးလွန်သူတွေကိုလက်မခံရုံသာမကနိုင်ငံလူမျိုးအကျိုးအတွက်ပူးပေါင်းနဲ့ကွဲပြီးတော့တားဆီးပယ်ဆားကြဖို့ဖြစ်တာရပ်ခံတယ်လို့ရေးထားပါတယ်မြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့ရှေ့အာဏာတိမ်းမှုကန့်ကွက်ဆန္ဒပြမှုတွေမှာပြည်သူအများအများပါဝင်ပြီးအများအပြားငင်းငင်းချမ်းချမ်းရှိတာမို့အုပ်စုဖွဲ့အတင်းကျပ်ပြုနှောက်ယှက်ချင်းချောက်တာအထိဥပဒေချုပ်ပေါက်မှုရှိတယ်လို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိပါတယ်။တချို့ဒေသဆောင်စီသူတွေကတော့ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အကြောင်းပြတာဖြစ်နိုင်တယ်လို့တုံ့ပြန်နေကြပါတယ်။ကွဲလွဲခွင့်ကိုအကြောင်းပြပြီးလူမျိုးရေးဘာသာရေးအတုံးချတဲ့အထီးကြီးုံတွေဖြစ်အောင်လှုပ်လာနိုင်တယ်လို့တတိပေးနေကြပါတယ်။